အမေရိကန်စီးပွားရေးဥမော်လာအောင်မြေတောင်မြောက်ပေးမယ်အဆိုပြုချက်ဥပဒေကြမ်းကိုလာမယ့်သတင်းပတ်အတွင်းအမေရိကန်အထက်လွှတ်တော်အမတ်တွေမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA အင်ဂျူရောသတင်းတောက်စကော့စတန်သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုကူညီထောက်ပံ့ပေးဖို့လိုအပ်နေပြီဆိုတာကိုဝါရှင်တန်မှာရှိတဲ့နိုင်ငံရေးသမားတွေအားလုံးကသဘောတူကြပါတယ်။လောင်စာဆီဈေးနှုန်းတွေမြင့်တက်လာပြီးအိမ်ယာဈေးနှုန်းတွေကျဆင်းလာမှုဟာသုံးစွဲသူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအများကြီးထိခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စတုတ္ထလီလပတ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 3.6 ရာခိုင်နှုန်းပဲရှိခဲ့ပါတယ်။သမ္မတဘုရှ်နဲ့ဒီမိုကရက်နဲ့ရီပါဘလီကန်လွှတ်တော်နှစ်ရပ်စလုံးကခေါင်းဆောင်တွေဟာဒေါ်လာတန်ပေါင်း136,400အခွန်လျှော့ပေါ်ရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုအခွင့်အလန်းတွေပေးဖို့စီမံချက်ချဆောင်ရွက်နေပါတယ်။စီမံချက်အရအလက်တန်းစားဝင်ငွေရရှိသူအခွန်ပေးတဲ့ပြည်သူတွေကိုအခွန်ပေးထားတဲ့ငွေတွေကဒေါ်လာ600ပြန်အမ်းပေးမှလည်းပါဝင်ပါတယ်။ဒါပေမဲ့အထက်လွှတ်တော်အမတ်တွေကဒီစီမံချက်အတွေ့ဒေါ်လာတန်ပေါင်း1000ကျော်ဖြည့်ဆွဲသုံးဆွဲလိုကြပါတယ်။လာမယ့်သတင်းပတ်မဲပေးဆုံးဖြတ်မယ့်စီမံချက်မှာအောက်လွှတ်တော်ရဲ့အစီအစဉ်မှာမပါတဲ့ချမ်းသာတဲ့အမေရိကန်ပြည်သူတွေမတန်ဆွမ်းဖြစ်နေတဲ့စစ်မှုရန်ဟောင်းတွေနဲ့အသက်အရွယ်ကြီးရင်သူတွေနဲ့အခွန်ဆောင်ခဲ့ကြတဲ့သူတွေနှစ်ဆကျော်ကိုဒေါ်လာ900ပြန်ပေးဖို့လဲပါဝင်ပါတယ်တချို့ဒီမိုကရက်အထက်လွှတ်တော်အမတ်တွေကအလုပ်လက်မဲ့သူတွေအတွေ့အကျိုးခံစားခွင့်တွေအစားအသောက်ထောက်ပံ့မှုတွေလူတွေကိုနှွေးနှွေးထွေးထွေးနေနိုင်ရေးအိုးအိမ်အကူအညီတွေကိုတိုးပြီးပေးလိုကြပါတယ်။အနောက်ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဒီမိုကရက်ပါတီကဂျိုးမန်ချင်ကလွှတ်တော်နှစ်ရပ်စလုံးကအမေရိကန်စီးပွားရေးပြန်လည်ဥမော်လာအောင်လှုပ်ဆောင်မှုဟာရေဒိုအတွက်အချိန်ကိုက်လှုပ်ဆောင်တဲ့စီမံချက်ဖြစ်တယ်လို့သူ့ရဲ့အမည်ကိုဒီမိုကရက်ပါတီရဲ့အပတ်စဉ်စနေနေ့ရေဒီယိုထုတ်လွှင့်မှုမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဘုရှ်ရဲ့အစိုးရရဲ့စီမံအုပ်ချုပ်မှုနဲ့စီးပွားရေးအပေါ်ကင်တွယ်မှုတွေကိုဝေဖန်ပြစ်တင်ခဲ့ပါတယ်
။ But we all know that a temporary fix is just that, temporary.Democrats across the country are committed to a more
ကျွန်တော်တို့အားလုံးသိတဲ့အတိုင်းပါပဲယာယီဖြည့်ရှင်းတဲ့နီလန်းဆိုတာကတော့ယာယီအတွက်ပဲဖြည့်ရှင်းတဲ့စီမံချက်ပါနိုင်ငံတော်မှာရှိတဲ့ဒီမိုကရက်တွေကရင်ဆိုင်လာရမယ့်စိန်ခေါ်ကဲဆတ်မှုတွေကိုခံနိုင်ရှိရှိရင်ဆိုင်နိုင်အောင်ပြည်သူတွေအတွက်ထိုက်တန်တဲ့အလုပ်ကိုင်ခေါင်းတွေထိမ့်သိမ်းဖန်တီးပေးထားနိုင်အောင်အကျိုးခံစားခွင့်တွေပေးနိုင်အောင်လုပ်ဖို့အတွက်ဆုံးဖြတ်ချက်ချပြီးတော့ဆောင်ရွက်နေတာပါ
တောက်ချနေကထုတ်ပြန်ခဲ့တဲ့ American အစိုးရရဲ့စီးပွားရေးအစဉ်ခန်းစာမှာ၄နှစ်အတွင်း American စီးပွားရေးဟာပြီးခဲ့တဲ့လကပထမဆုံးအကြိမ်အလုပ်လက်မဲ့တွေဖြစ်ခဲ့ရတဲ့အကြောင်းလဲဖော်ပြခဲ့ပါတယ်။သမရဘုရှ်ကစီးပွားရေးကောင်းဆောင်တွေနဲ့တောက်ချနေက Kansas မြို့မှာတွေ့ဆုံပြောကြားရမှာဒီလိုစီးပွားရေးပြန်လည်ဥမော်လာဖို့အဆိုပြုချက်ကိုအထက်လွှတ်တော်အနေနဲ့ပြတ်ပြတ်သားသားဆုံးဖြတ်ချက်ချဆောင်ရွက်ရမယ့်အချိန်ရောက်နေပြီလို့ပြောဆိုခဲ့ပါတယ်
။ It's very important for the Senate to finish their work quicklyBecause the sooner we can get money into our consumers' hands, the more likely it is that this economy will.
အထက်လွှတ်တော်အနေနဲ့သူတို့ရဲ့အလုပ်ကိုအမြန်ဆုံးပြည့်ပြတ်အောင်ဆောင်ရွက်ဖို့တိတ်အရေးကြီးပါတယ်။စားသုံးသူတွေရဲ့လက်ထက်ကိုငွေမြန်မြန်ရောက်လေလေစီးပွားရေးမရေမရာဖြစ်နေတဲ့ကာလတွေကနေပြန်ပြီးမြန်မြန်ကောင်းမွန်အောင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့ပြောဆိုသွားခဲ့တာပါရှင်။